ခိုင်ပြည်နယ်မှာလက်နက်ကင်ပြိပက်ခဖြစ်ပွားလို့မြန်မာအစိုးရကနေမြေရှင်းလင်းတဲ့အခါရခိုင်နယ်ဘင်္ဂလီအများအပြားဘင်္ဂလားဒေ့ရှ်မှာဝင်ရောက်ခုံလုံကြပါတယ်။ဒါကြောင့်မြန်မာအစိုးရကိုကန့်ကွက်တဲ့လူမှုဆန္ဒပြပွဲတွေဘင်္ဂလားဒေ့ရှ်မှာကျင်းပကြပါတယ်။ဘင်္ဂလီတွေရခိုင်ပြည်နယ်မှာနေထိုင်နိုင်အောင်စစ်အင်အားသုံးဖို့မူဆလင်အဖွဲ့အချို့ကဒါကာဆန္ဒပြပွဲမှာတောင်းဆိုကြောင်းစက်တင်ဘာ16ရက်နေ့ထုတ် AFP သတင်းမှာဖော်ပြပါတယ်။သူတို့ရဲ့တောင်းဆိုချက်ဟာအစ္စလာမ်နေမီတီထောင်ရုပ်တိုက်ပွဲဝင်နေတဲ့အာဆာရိုဟင်ဂျာကက်တင်ရေးတပ်ရဲ့ဦးတည်ချက်နဲ့စင်တူရုံးမှဖြစ်နေပါတယ်။ရခိုင်ပြည်နယ်ကဘူးဇီတောင်မောင်တော်ဒေသကိုအစ္စလာမ်ပြည်နယ်အဖြစ်သတ်မှတ်ဖို့အစွန်းရောက်မွတ်စလင်တွေမျှော်မှန်းလာတာအနည်း80ကျော်ပါပြီ။အိန္ဒိယလူလတ်ရေးကြိုးပမ်းမှုကာလမှာတိကျလွတ်လပ်တဲ့အစ္စလာမ်နိုင်ငံတည်ထောင်ပေးဖို့အိန္ဒိယမွတ်စလင်တွေကဗြိတိရှ်အစိုးရကိုတောင်းဆိုကြပါတယ်။မွတ်စလင်အများအပြားနေထိုင်ရာအိန္ဒိယအနောက်ဘက်နဲ့အရှေ့ဘက်ဒေသကိုပါကစ္စတန်နိုင်ငံအဖြစ်သတ်မှတ်ဖို့တောင်းဆိုတာကြောင့်နောက်အနှစ်20ကျော်အကြာမှာဘင်္ဂလားဒေ့ရှ်ဖြစ်လာမယ့်ဒေသဟာအရှေ့ပါကစ္စတန်အနေနဲ့ပေါ်ပေါက်လာပါတယ်
။အဲ့ဒီအခါမှာအရှေ့ပါကစ္စတန်နဲ့မောင်နှောဘူဇီတောင်ရသေတောင်ကိုပေါင်းစည်းဖို့ဒေသခံဘင်္ဂလီတွေစူးစမ်းကြပါတယ်။ပါကစ္စတန်လွတ်လပ်ရေးအတွက်ကြိုးပမ်းနေတဲ့မွတ်စလင်ခေါင်းဆောင်မိုဟာမက်အလီဂျင်နာနဲ့1949မှာတွေ့ဆုံပြီးရခိုင်မြောက်ပိုင်းကိုအရှေ့ပါကစ္စတန်ထဲထည့်သွင်းဖို့တင်ပြပါတယ်ဒီအစီအစဉ်ကိုအလီဂျင်နာကလက်မခံတဲ့အခါမှာတီးခြားမွတ်စလင်ပြည်နယ်တည်ထောင်ဖို့ကြိုးပမ်းပါတော့တယ်1948မောင်နှုံးမြို့နယ်ဂရင်ပြင်ရွာမှာကျင်းပတဲ့မွတ်စလင်ညီလာခံမှာမူဂျာဟစ်ပါတီဖွဲ့စည်းကြောင်းကြေညာပါတယ်မူဂျာဟစ်လှုပ်ရှားမှုကိုထောက်ခံအားပေးသူဟာအရှေ့ပါကစ္စတန်ဆိုတဲ့ဘင်္ဂလားဒေ့ရှ်ဖြစ်ပါတယ်ဒါပေမဲ့မြန်မာအစိုးရတပ်ရဲ့စစ်ဆင်မှုကြောင့် 1961 မှာမူဂျာဟစ် 300 လက်နက်ချလာလို့အင်အားဆုတ်ယုတ်သွားပါတယ
်1962စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာပြန်လည်လှုပ်ရှားလာတဲ့မူဂျာဟစ်အဖွဲ့တွေစုပေါင်းကရိုဟင်ဂျာအမျိုးသားလွတ်မြောက်ရေးပါတီကိုတည်ထောင်ပါတယ်ရခိုင်တိုင်းရင်းသားတွေပြည်နယ်တောင်းဆိုသလိုဘင်္ဂလီမွတ်စလင်ကလည်းရခိုင်နဲ့တန်းတူအခွင့်အရေးရဖို့ကြိုးပမ်းကြပါတယ်တပါတီဆိုရှယ်လစ်စနစ်တည်ထောင်ဖို့အခြေခံဥပဒေရေးဆွဲသော1981မှာပြည်သူ့အကြံဉာဏ်တောင်းခါတဲ့အခါမှာဘင်္ဂလီကိုရိုဟင်ဂျာတိုင်းရင်းသားလူမျိုးအဖြစ်သတ်မှတ်ဖို့တင်ပြလာပါတယ်။ဒါပေမဲ့မဆလအစိုးရကလက်မခံပဲပယ်ချလိုက်ပါတယ်။1962က1982အထိ10နှစ်အတွင်းမောင်တော်နဲ့ဘူဇီတောင်ရသေတောင်မှာမွတ်စလင်ဥယျာဉ်နှစ်ဆကျော်တိုးပွားလာပါတယ်။ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးစစ်ပွဲကြောင့်ရခိုင်မှာခုံလုံတဲ့ဘင်္ဂလီတွေလည်းရှိလာပါတယ
်။1988မှာမှတ်ပုံတင်စစ်ဆေးတဲ့အခါရခိုင်ရောက်ဘင်္ဂလီတသိန်းခွဲကျော်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးကြပါတယ်။ဘင်္ဂလားဒေ့ရှ်မှာခုံလုံတဲ့ဘင်္ဂလီတွေကိုကုလသမဂ္ဂကဒုက္ခသည်အဖြစ်သတ်မှတ်ပြီးရိတ်ခါစည်းဝါးထောက်ပံ့ပါတယ်။အဲ့ဒီအချိန်မှာရိုဟင်ဂျာမျိုးချစ်တပ်ဦးနဲ့ရိုဟင်ဂျာသွေးစီညီညွတ်ရေးအဖွဲ့ပေါ်ထွက်လာပြီးမောင်နှောင်းနဲ့ဘူဒီတောင်မှာရိုဟင်ဂျာပြည်နယ်တည်ထောင်ဖို့တောင်းဆိုကြပါတယ်။1988အရေးတော်ပုံကြောင့်တပါတီဆိုရှယ်လစ်စနစ်ကြာဆုံးတဲ့အခါရိုဟင်ဂျာလှုပ်ရှားမှုဟာပြည်ပအထိပေါက်ရောက်လာတာတွေ့ရပါတယ်။ရိုဟင်ဂျာဟာတိုင်းသားလူမျိုးဖြစ်ကြောင်းဝါဒပြန့်လာကိုနိုင်ငံခြားမီဒီယာနဲ့လူအခွင့်အရေးအဖွဲ့တွေကယုံကြည်လာကြပါတယ်။နိုင်ငံခြားမွတ်စလင်နိုင်ငံတွေရဲ့အထောက်အပံ့ကိုဘင်္ဂလီဒုက္ခသည်တွေစတင်ရရှိချိန်ဖြစ်ပါတယ
်ရခိုင်ပြည်နယ်မြောက်ပိုင်းကိုအရှေ့ပါကစ္စတန်နဲ့ပူးပေါင်းမှုကြိုးပမ်းချိန်ကစပြီးရခိုင်နေဘင်္ဂလီကိုပြည်တွင်းမှာယုံကြည်သူနှဲပါလာပါတယ်မြန်မာဘင်္ဂလားဒေ့ရှ်ဆက်ဆံရေးကောင်းမွန်လာရင်တောင်အစ္စလာမ်နိုင်ငံတည်ထောင်လို့စိတ်ဟာပျောက်ပြယ်သွားမှာမဟုတ်ပါဘူးဘင်္ဂလားဒေ့ရှ်အစိုးရကလည်းဒီပြဿနာကိုသဘောပေါက်ပုံရပါတယ်ကောက်ဆစ်ဘဇာကောဖလောင်းစင်းမြို့နယ်ဥကီယာအရမှာဘင်္ဂလီဒုက္ခသည်တွေအတွက်မြေဧက2000တတ်မှတ်ထားကြောင်းစက်တင်ဘာ10ရက်နေ့ထုတ် The Daily Star သတင်းစာမှာဖော်ပြပါတယ်ဘင်္ဂလားဒေ့ရှ်စစ်ကောင်နေမှာရခိုင်ကဘင်္ဂလီတွေဝင်ရောက်ခိုးလုံမှုကြောင့်မွတ်စလင်မဟုတ်တဲ့ဒေသခံတိုင်းရင်းသားတွေအိုးမဲ့အိမ်မဲ့ဖြစ်ရတယ်လို့အိန္ဒိယအခြေစိုက်အာရှလူခွင့်ရေးအဖွဲ့ကဆိုပါတယ်ဘန္ဒပန်ခရိုင်မှာလူများစုဖြစ်လာတဲ့ဘင်္ဂလီဒုက္ခသည်တွေဟာဗုဒ္ဓဘာသာဝင်တွေစီကမြေယာလူရဲ့ကြပြီးရခိုင်ပြည်နယ်ကမွတ်စလင်အကြမ်းဖက်အဖွဲ့ကိုလည်းထောက်ခံအားပေးတယ်လို့ဆိုပါတယ်ရခိုင်ပြည်နယ်ကလာတဲ့ဘင်္ဂလီတွေကို စစ်တကောင်းမှနေရာချတဲ့အစီအစဉ်ကြောင့်ရခိုင်ကိုပြန်သူနည်းနေတယ်လို့အာရှလူအခွင့်ရေးအဖွဲ့ကဆိုကြောင်းဖေဖော်ဝါရီလ20ရက်နေ့ထုတ် Hindustani Times သတင်းစာမှာဖော်ပြထားပါတယ်ခင်ဗျာ။